မင်္ဂလာပါရှင်အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျမခင်မြွေထွေးကတင်ဆက်ပေးပါမယ်ကမ္ဘာကြီးပြုနေလာမှုနဲ့ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကိုဖြစ်စေတဲ့ဖန်လုံအိမ်တန်းွေထုတ်လုပ်မှုလျှော့ချရေးတကူတော့ဆန္ဒပြရာကနေကမ္ဘာတဝန်းတန်းနဲ့ကြီးတဲ့ချောင်းသားလူငယ်တွေပါဝင်လာတဲ့အထိစီယုံလုံဆောင်နိုင်ခဲ့တဲ့ဆွီဒင်နိုင်ငံက Greta Thunberg ခါသူ့ရဲ့လှုပ်ရှားမှုတွေကြောင့်ပဲကမ္ဘာကောင်းဆောင်တွေကပါအတိအမှတ်ပြုအလေးထားခံလာရတဲ့ဆယ်ကျော်သက်လူငယ်အမျိုးသမီးတယောက်ဖြစ်ပါတယ်ဒီကနေ့ကဘာကြီးကြုံတွေ့နေရတဲ့အကြီးအမားဆုံးပြဿနာတစ်ခုကိုအကျေလောင်ဆုံးနှူးစော်လှုပ်ရှားနိုင်သူအဖြစ်အတိမတ်ပြုခံထားရတဲ့သူပါ။ယုံကြည်ချက်ခံမှမှုနဲ့မစုံမနေခွန်အားစိုက်ထုတ်မှုတွေကြောင့်အသက်ငယ်ငယ်အရွယ်မှာပဲတဘာဝပတ်ဝန်းကျင်ကြီးရာခေါင်းဆောင်တစ်ယောက်ဖြစ်လာတဲ့ဆယ်ကျော်သက်အမျိုးသမီးငယ် Greta Thunberg နဲ့သူ့ရဲ့လှုပ်ရှားမှုတွေအကြောင်းဒီသတင်းပတ်အမျိုးသမီးကဏ္ဍမှာစုစည်းတင်ပြပေးပါမယ်ရှင်။
There's a path we must choose sometime. Gotta stand up and fight sometime.
ဒီကနေ့ကမှကြီးရဝေဒနာမျိုးစုံခံစားနေရတဲ့ချို့တဲ့ခန္ဓာတစ်ခုလိုဖြစ်လာနေပြီ။မူခောင်ရေရှားကြော်မီလောင်မုန်တိုင်းပင်ရေပေးစားတဲ့တဘာဝဘေးဒဏ်အမျိုးမျိုးနဲ့ယောဂကပေးတန်တွေကိုပါတစ်နှစ်တစ်နှစ်ပိုးပြီးတော့ခက်ဆစ်ဆိတ်ကြုံတွေ့လာနေရပါတယ်။ကမ္ဘာကြီးပူနွေးလာမှုနဲ့ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကိုဖြစ်စေတဲ့ကာဗွန်တန်းွေထုတ်လုပ်မှုကိုအတိုင်းအတာတစ်ခုအထိမလျှော့ချနိုင်ဘူးဆိုရင်တော့ဒီလိုအခြေအနေတွေကပိုးပြီးတော့ဆိုးလာနိုင်ပွဲရှိတယ်ဆိုတာကိုလည်းသိပ္ပံပညာရှင်တွေကသတိပေးနေကြတာပါ။ဒီလိုပဲသဘာဝပတ်ဝန်းကျင်ရေတက်ကြွလှုပ်ရှားသူတွေကလည်းကာဗွန်တန်းငွေထုတ်လုပ်မှုတွေကိုအမြန်ဆုံးလျှော့ချဖို့ကမ္ဘာကောင်းဆောင်တွေကိုဖိအားပေးတိုက်တွန်းနေပါတယ်။ဒီထဲမှာထင်ရှားတဲ့တက်ကြွလှုပ်ရှားသူတို့ကတော့ဆွီဒင်နိုင်ငံကဆယ်ကျော်သက်အမျိုးသမီးငယ် Greta Thunberg ဖြစ်ပါတယ်။ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကြောင့်လူသက်ပေါင်းများစွာဆုံးရှုံးရပြီးအတိဒုက္ခရောက်နေကြရတာဟာကမ္ဘာကောင်းဆောင်တွေရဲ့လက်တွေ့မှာပါတဲ့ဂတိကဝတ်တွေနဲ့ကာဗွန်တန်းငွေရော့ကျအောင်မလုပ်ဆောင်နိုင်တာတွေကြောင့်ဖြစ်တယ်လို့ Greta Thunberg ကပြင်းပြထန်ထန်ဝေဖန်ပါတယ်။ကမ္ဘာကြီးရေရှည်ရက်တည်နိုင်ရေးကိုရှေ့မရှုပဲငွေနဲ့အကျိုးစီးပွားကိုသာကြည့်ပြီးဖြစ်လာတဲ့အကျိုးဆက်ကိုတာဝန်မခံကျင်ကြတဲ့လူကြီးတွေကြောင့်ဒီကနေ့ခေတ်မျိုးဆက်တဲ့လူငယ်တွေဆိုးရွားတဲ့သဘာဝဘေးဒဏ်တွေကိုကြုံကြရတယ်လို့သူကပြောပါတယ်
။ You are failing us. But the young people are starting to understand your betrayal.The eyes of all future generations are upon you.
ရှင်တို့လူကြီးတွေကျမတို့အပေါ်မှာပြက်ကွက်ဖြစ်ကြတယ်။ရှင်တို့ရဲ့တာဝန်မကျေမှုတွေကိုလူငယ်တွေကအခုတော့နားလည်လာကြပါပြီ။အနာဂတ်မျိုးဆက်တွေကရှင်တို့ကိုစောင့်ကြည့်နေပါတယ်။ထပ်ပြီးတော့ပြက်ကွက်ကြအောင်မယ်ဆိုရင်တော့ကျမတို့ဘယ်တော့မှခွင့်လွန်မှာမဟုတ်ပါဘူး။ဒီတိုင်းလက်ပိုက်ကြည့်နေတော့မှာမဟုတ်ပါဘူး။အခုတက်ပို့ပြီးဘောင်းကြော်မလာဖို့ဒီအချိန်ဒီနေရာမှာပဲစီးကန်လိုက်ပါတယ်။ရှင်တို့ကြိုက်ကြိုက်မကြိုက်ကြိုက်အပြောင်းလဲအတွက်ကဘာကြီးကနိုးထလာနေပါပြီ
။ဒါကတော့2019ခုနှစ်စက်တင်ဘာလကကဘာတဝန်းသမ္မတတွေဝင်ကြီးချုပ်တွေနဲ့ကဘာခေါင်းဆောင်တွေအများအပြားတက်ရောက်ခဲ့ကြတဲ့ကုလသမဂ္ဂအထွေထွေညီလာခံအတွင်းရာသီဥတုဖောက်ပြန်ပြောင်းလဲမှုဟန်တာရေးဆိုင်ရာထိပ်သီးဆွေးနွေးပွဲမှာ Greta Thunberg ကကဘာခေါင်းဆောင်တွေကိုရဲရဲဝံ့ဝံ့သတိပေးပြောခဲ့တာပါ။ကမ္ဘာကြီးပြုနေမှုကိုလျှော့ချနိုင်ဖို့ဒီကနေ့ကမ္ဘာကောင်းဆောင်တွေအနေနဲ့မှန်ကန်တဲ့မူဝါဒတွေချမှတ်ပြီးတာဝန်ယူဖြည့်ရှင်းကြရလိမ့်မယ်ဆိုတော့ကိုသွန်ဘက်ကဥရောပပါလီမန်မှာရောဥရောပနိုင်ငံတချို့ကလွှတ်တော်တွေမှာပါတက်ရောက်ပြောကြားခဲ့တယ်လို့ဥရုယာတီအရေးဆိုင်ရာကမ္ဘာညီလာခံတွေမှာလည်းပြီးခဲ့တဲ့နှစ်နှစ်ဆက်တိုက်တက်ရောက်ပြောကြားခဲ့တာဖြစ်ပါတယ်။လူငယ်တဲ့နှစ်နှစ်အသက်15နှစ်အရွယ်တုန်းကတော့ Greta Thunberg ကတောက်ကြနေတည်းရဲ့ကျောင်းကျင်အတွင်းမှာကျောင်းကိုမတော်ပဲရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေနဲ့ပတ်သက်လို့တာဝန်ရှိသူတွေကထိရောက်ရောက်တုံ့ပြန်ကင်တွယ်ပေးဖို့တကူတော်ဆန္ဒပြတောင်းဆိုခဲ့တာပါ။မီးလောင်နေတဲ့အိမ်တလုံးလိုဖြစ်နေတဲ့ကမ္ဘာကြီးမှာသူတို့လိုမျိုးဆက်တွေအထက်အနာဂတ်မဲ့ရတာမို့ဒီအခြေအနေကိုပြောင်းလဲဖြစ်နိုင်မဲ့ဘယ်ရာကိုမဆိုသူလုပ်ဖို့အတွက်ဆုံးဖြတ်ခဲ့တယ်လို့ Greta Thunberg ကပြောပါရယ်။သူ့ရဲ့အစံကိုလူတွေနားထောင်လာတဲ့အထိမဆုံမနစ်တောက်ကြနေတိုင်းလူတော်ရှိဆန္ဒပြရာကနေကဘာတော်မှာလူငယ်သန်းပေါင်းများစွာပါဝင်လာခဲ့တဲ့အချိန်တဘာဝပတ်ဝန်းကျင်ရေကဘာလုံးဆိုင်ရာလှုပ်ရှားမှုကြီးဖြစ်လာအောင်လှုံ့ဆော်နိုင်ခဲ့တဲ့သူပဲဖြစ်ပါတယ်။လူငယ်မိနစ်တုန်းကတကူတော့ဆက်ရလှုပ်ရှားမှုကနေဒီကနေ့မှာတော့ Fridays for Future တောက်ကြနေရအနာဂတ် address ဆိုတဲ့စာပုံနဲ့နိုင်ငံပေါင်း150ကျော်မှာလူငယ်တန်းပေါင်းများစွာပါဝင်တဲ့တဘာဝပတ်ဝန်းကျင်ရေးလှုပ်ရှားမှုကြီးတွေပေါ်ပေါက်လာခဲ့တာပါ။ Greta Thunberg ကဒီကနေ့ကမ္ဘာကြီးမှာကြုံတွေ့နေရတဲ့အကြီးအမားဆုံးပြဿနာတစ်ခုကိုအကျယ်လောင်ဆုံးနှိုးဆော်နိုင်ခဲ့သူဖြစ်တယ်လို့ဆိုပြီးက ကမ္ဘာကျော် Time Magazine ကြီးကလည်း2019ခုနှစ်အတွက်အထူးခြားဆုံးပုဂ္ဂိုလ်အဖြစ်သူ့ကိုဂုဏ်ပြုခဲ့တယ်လို့2019ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုအဆိုပြုခံရတဲ့အထက်မှာလည်း Greta Thunberg ပါဝင်ခဲ့ပါတယ်။ကမ္ဘာကောင်းဆောင်လေးတာဝန်မဲ့စွာနဲ့လှူလှူရှူနေတဲ့ကိစ္စတစ်ခုကိုယုံကြည်ချက်အပြည့်နဲ့ထောက်ပြပြောဆိုဝင်သူ Greta Thunberg ဟာတကယ်တော့သူစိတ်ဝင်စားတဲ့အကြောင်းအရာတစ်ခုမှသာအာယုံဆူဆိုက်တက်ပြီးလူတွေနဲ့ဆက်ဆံပေါင်းတဲ့နေရာမှာအခက်အခဲရှိခဲ့တဲ့Asperger syndrome လို့ခေါ်တဲ့အထူးကြောင့်ဝေဒနာတစ်မျိုးခံစားခဲ့ရတဲ့လူငယ်တစ်ယောက်ပါအသက်ရှင်နှစ်အရွယ်လောက်မှာရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေအကြောင်းကျောင်းမှာစတင်လေ့လာခဲ့ရတယ်လို့ကဘာကြီးဟာဖန်လုံအိမ်တန်းငွေထုတ်လုပ်မှုတွေကြောင့်ပုံနှိပ်လာနေတဲ့ဆိုတဲ့အခြေခံအချက်ကိုသူနားလည်လာခဲ့တဲ့အခါမှာတော့ဒီပေါ်မှာလူတွေကဘာလို့အလေးနဲ့မတုံ့ပြန်ကြတာလဲဆိုတာကိုသိပြီးတော့အံ့ဩစိတ်ပြတ်ခဲ့ရတယ်လို့ Greta Thunberg ကပြောပါတယ
် People are suffering people are dying entire ecosystems are collapsing
we are ဒုက္ခမျိုးစုံခံစားနေကြရပါတယ်လူတွေတည်နေကြရတယ်ဒေဟစနစ်ကြီးတစ်ခုလုံးပျက်စီးလာနေပါတယ်လူတွေအစုလိုက်အပြုံလိုက်တည်ကြည်ပျက်စီးပျောက်ွယ်မဲ့အခြေအနေအဆကိုကျမတို့ကြုံလာနေရတာပါဒီလိုအချိန်မှာတော့မှငွေကြီးနဲ့အဆုံးဆုံးစီးပွားရေးခွင့်မျိုးတိုးတက်ဖို့ဆိုတာကိုပဲပြောကောင်းနေကြတော့မှာပဲရှင်တို့မို့ပြောဝင်နိုင်ပါတယ်
ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေဟာလူတွေရဲ့ကျန်းမာရေးနဲ့ဒီကနေ့ခေတ်မွေးဖွားလာတဲ့ကလေးငယ်တွေရဲ့ဘဝနေထိုင်မှုအခြေအသွေးကိုချင်းချောက်လာလိမ့်မယ်ဆိုတာကိုသိတဲ့ပညာရှင်တွေသူတွေတွေကလည်းထောက်ပြပြောဆိုနေကြတာပါအပူချိန်မြင့်တက်မှုကနေရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေဟာပိုးပြီးဆိုးဝါးလာနေပြီးယောဂါတွေပုံမှုထူပြောလာစေတယ်လို့လက်ရှိနဲ့အနာဂတ်မျိုးဆက်တွေအတွက်စားနပ်ရေးကဖူလုံမှုအန္တရာယ်ရှိလာလိမ့်မယ်လို့ပညာရှင်တွေကသတိပေးနေတာပါကမ္ဘာကြီးပုံနှွေးမှုရဲ့တန်ကိုလူတွေတနေ့တခြားတိတိတသာပိုးပြီးတော့ခံစားလာနေရတဲ့တိုင်အောင်ကမ္ဘာကောင်းဆောင်တွေကတော့ဒါကိုအလေးနဲ့မထားကျင်ကြသေးဘူးလို့ Greta ကပြောပါတယ
်။ Countless of people have stood in front of the United Nations climate conferences.
မင်းတို့နိုင်ငံအောင်များတဲ့လူတွေကုလသမဂ္ဂရုံးချေလာပြီးတော့ကာဗွန်တက်ခွေထုတ်လွှတ်မှုတွေချော့ချဖို့နိုင်ငံကောင်းဆောင်တွေကိုတောင်းဆိုခဲ့ကြပေမဲ့လေကောင်းဆောင်တွေကတော့နားထောင်ခဲ့ပါဦး။ကာဗွန်တန်ခွေထုတ်လွှတ်မှုကဆက်ပြီးတော့များလာနေသေးပါ။ဒါကြောင့်သူတို့ကိုဘာမှမတောင်းဆိုတော့မယ်နဲ့ကမ္ဘာတဝန်းကပြည်သူတွေကိုပဲနိုင်ငံကောင်းဆောင်တွေဘလောက်ပြက်ကွက်ကြတယ်ဆိုတာကိုနားလည်အောင်ကျမကြိုးစားပါမယ်။ဒီကနေ့ကျမတို့ရင်ဆိုင်နေရတာကလူသားတွေရဲ့အသက်ရှင်နေထိုင်ရည်တည်မှုတွေကိုချိန်ချောက်ခံလာရတာပါပဲ။ဒါကိုဆက်ပြီးတော့ခွင့်ပြုဖို့အချိန်မရှိတော့ပါဘူး။
စမုဒ္ဒရာရေးခေတ်ကနေဒီနေ့ခေတ်အထိပြောင်းလဲလာခဲ့တဲ့ကာလတခြားဆက်ယုံလှုပ်ယုံတွေမော်တော်ကားတွေလူတွေရဲ့နေစဉ်နေထိုင်မှုပုံစံတွေကြောင့်ကာဗွန်တန်းငွေထုတ်လွှတ်မှုတွေအဆမတန်များလာခဲ့ပြီးကမ္ဘာကြီးပုံနေမှုကတနေ့တခြားတိတိတသာပိုဆိုးလာခဲ့တာပါနောက်ဆက်တွဲဆိုးကျိုးတွေအနေနဲ့ကတော့ကမ္ဘာတဝန်းရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေနဲ့အကျက်အထည်တွေပိုပြီးများလာခဲ့တာပါကရက်တာသွန်ဘက်ကတော့ကမ္ဘာမြေကြီးကိုအခြေမီကယ်တင်နိုင်ဖို့အတွက်ကာဗွန်တန်းငွေထုတ်လွှတ်မှုတွေကိုလုံးဝရပ်ပစ်လိုက်ရမယ်လို့ပြောနေတာပ
ါ Let's be clear we don't need a low carbon economy we don't need to lower emissions
ရှင်းရှင်းပြောရရင်ကာဗွန်တန်းငွေထုတ်လွှတ်မှုနည်းတဲ့စီးပွားရေးတို့ကာဗွန်တန်းငွေထုတ်လွှတ်မှုလျှော့ချတာတွေလုပ်ရမယ်အခြေအနေမဟုတ်ပါဘူးကမ္ဘာပူစင်ကို 1.5 ဒီဂရီစင်တီဂရိတ်အောက်မှာထားနိုင်ဖို့ဆိုရင်ကာဗွန်တန်းငွေထုတ်လွှတ်မှုကိုအခုကတည်းကရပ်ပြရမှာဖြစ်ပါလေ
။ကမ္ဘာအပူချိန်ကို1ဒီဂရီစင်တီဂရိတ်ထက်မပိုအောင်မထိန်းထားနိုင်ဘူးဆိုရင်ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေရဲ့ဆိုးကျိုးတွေကိုအကြီးအကျယ်ကြုံရလိမ့်မယ်လို့ပညာရှင်တွေကအစောပိုင်းအတွက်ချက်ပြောခဲ့ကြပြီးတော့နောက်ပိုင်းမှာတော့အဲ့ဒီသတ်မှတ်ချက်နဲ့တောင်မလုံလောက်နိုင်တော့ဘူးလို့ဆိုပြီးကမ္ဘာကြီးရဲ့အပူချိန်ကို 1.5 ဒီဂရီစင်တီဂရိတ်ထက်မပိုအောင်ထိန်းထားနိုင်မှသာလူတွေရေရှည်မှာအသက်ရှင်ရပ်တည်နိုင်ကြလိမ့်မယ်လို့ပညာရှင်တွေကပြောဆိုထားတာပါ။သဘောဝပတ်ဝန်းကျင်ထိန်းသိမ်းဆိုင်ရာပါရီသဘောတူညီချက်မှာလည်းကမ္ဘာကြီးရဲ့အပူချိန်ကို1ဒီဂရီစင်တီဂရိတ်ထက်မပိုအောင်ထိန်းထားနိုင်ဖို့ကာဗွန်တန်းဝင်ထုတ်လွှတ်မှုတွေကိုအချိန်ကာလတစ်ခုသတ်မှတ်လျှော့ချဖို့သဘောတူထားတာပါ။ဒါပေမဲ့လက်တွေ့အကောင့်ထွက်ဖော်မှုဘက်မှာတော့အားနည်းနေစေဖြစ်ပါတယ်။ဒါကြောင့် Greta Thunberg ကတော့ကမ္ဘာကောင်းဆောင်တွေအနေနဲ့လက်တွေ့မှာပါတဲ့စက္ကလုံတွေကိုရပ်ပြီးကမ္ဘာကြီးကိုအမြန်ဆုံးကယ်တင်ကြဖို့နှိုးဆော်နေတာပါ
။ The longer we wait, the harder it will be to turn this around. So let's not wait any longer.
ဒီချက်ကိုအချိန်ကြာစောင့်နေပြင်ဆင်ဖို့ခက်လေဖြစ်လာပါလိမ့်မယ်။ဒါကြောင့်အချိန်တွေထပ်ပြီးတော့မဖြုံးတော့ဘဲနဲ့လက်တွေ့အကောင့်ထဲပေါ်ကြရအောင်ပါ။
ဘူးရသည်အရေးအပါဝင်ဒီနေ့ကမ္ဘာကြီးကြုံတွေ့နေရတဲ့အချက်တွေကိုဆွေးနွေးကြတဲ့ R20 Austrian ကမ္ဘာထိပ်သီးဆွေးနွေးပွဲမှာ Greta Thunberg ကတိုက်တွန်းပြောကြားခဲ့တာပါ။အ အပြောင်းလဲတွေဖြစ်လာအောင်ဒီကနေ့လူသားတွေကပဲလှုံ့ဆော်ကြရမှာဖြစ်ပြီးကမ္ဘာကြီးကိုကာကွယ်စောင့်ရှောက်ကြဖို့တဘာဝပတ်ဝန်းကျင်ကြီးကိုထိန်းသိမ်းကြဖို့ဘယ်လိုလိုမျိုးမဆိုစွန့်ဆောင်နိုင်လဲဆိုတာနဲ့မှန်ကန်တဲ့ယုံကြည်ချက်နဲ့ခိုင်မာတဲ့စွဲလုံးလာရှိဖို့သာလိုအပ်တဲ့ဆိုတာကိုဂရက်တာသွန်းဘက်ကလက်တွေ့ပြခဲ့တဲ့ဆိုတာတင်ပြရင်းနဲ့ပဲဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝေပြပါရှင်ကျမခင်ဗျာပြပါရှင်